အမေရိကန်ပြည်ထောင်စုဟာကမ္ဘာမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုအများဆုံးနိုင်ငံဖြစ်ပြီးတော့အခုဆိုရင်ဗိုင်းရပ်စ်ကူးစက်ခံရသူဟာ5သန်းကျော်သွားပြီဖြစ်တယ်လို့နယူးယောက်တိုင်းသတင်းစာကပြောလိုက်ပါတယ်။အဲ့နောက်ဘရာဇီးလ်နိုင်ငံနဲ့အိန္ဒိယနိုင်ငံတွေဟာဒုတိယနဲ့တတိယအများဆုံးနိုင်ငံတွေအဖြစ်ရှိကြပါတယ်။ဘရာဇီးလ်နိုင်ငံမှာတော့မနေ့ကအထိကူးစက်သူ3သန်းကျော်ရှိပြီးတော့သေဆုံးသူက3သန်းကျော်ရှိတာကြောင့်ဘရာဇီးလ်နိုင်ငံဟာအမေရိကန်ပြည်ရင်ကမ္ဘာမှာဗိုင်းရပ်စ်ကြောင့်လူသေဆုံးမှု3သန်းကျော်ရှိတဲ့ဒုတိယမြောက်နိုင်ငံဖြစ်လာပါတယ်။အမေရိကန်မှာတော့ virus ကြောင့်သေဆုံးတဲ့သူဟာ 36,200 ရှိပါတယ်။တိုင်းပြည်တွင်းမှာကူးစက်မှုနှုန်းနဲ့သေဆုံးမှုနှုန်းတွေများနေပေမဲ့သူ့အနေနဲ့လူတွေရဲ့အသက်ကိုကယ်တင်နိုင်ဖို့အတွက်လုံနိုင်သမျှစွမ်းကုန်လုပ်ပေးခဲ့တာဖြစ်လို့သူ့အနေနဲ့လိပ်ပြာတန်းတယ်လို့ Brazil သမ္မတ Jair Bolsonaro ကပြောပါတယ်။ကြောင်ကျင်သူတွေကတော့ virus ဆေးဆေးတာတွေကိုအလုံလောက်လုံနိုင်ခဲ့မယ်ဆိုရင်ကူးစက်သူအရေအတွက်ဟာဒီထက်မကောက်ဆလောက်ရှိလာနိုင်တယ်လို့လည်းပြောပါတယ်။အမေရိကန်မှာတော့လူတွေအနေနဲ့နှာခေါင်းစည်းမျက်နှာဖုံးတွေကိုတသမတ်ထဲမတက်ဆင်မှုဆိုရင်လာမယ့်ဒီဇင်ဘာ1ရက်နေ့မတိုင်ခင်မှာသေဆုံးသူဥယျာဉ်ဟာ3သိန်းလောက်အထိဖြစ်လာနိုင်တယ်လို့အမေရိကန်နိုင်ငံကကျန်းမာရေးစောင့်ကြည့်တိုင်းတာတဲ့အဖွဲ့တစ်ခုကထုတ်ပြန်လိုက်ပါတယ်ခင်ဗျာ။